ဒီနေ့နိုဘယ်ရေးရေးဆုကိုနိုဘယ်ဆုကော်မတီကတင်းစားဆရာတွေကိုချီးမြှင့်လိုက်ပါတယ်။လွတ်လပ်စွာပေါ်ပြပွဲဟာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကနဦးလိုအပ်တဲ့အခြေအနေတွေဖြစ်ပြီးဒါကိုခုခံကာကွယ်ပေးခဲ့တဲ့အတွက်တင်းစားဆရာနှစ်ယောက်ကိုချီးမြှင့်တာဖြစ်တယ်လို့ကော်မတီကကြေညာပါတယ်။ဖိလစ်ပိုင်ကမာရီယာရက်ဆာနဲ့ရုရှားကဒီမီထရီအဒရီယေဗစ်မူရာတော့ဖ်တို့နှစ်ယောက်ဟာ2021ခုနှစ်နိုဘယ်ငြိမ်းချမ်းဆုကိုပူးတွဲရရှိသွားကြတာပါ။နှစ်ယောက်စလုံးဟာ Rappler နဲ့နိုဗာဂျာဂက်ဇက်တာလို့ခေါ်တဲ့တိကျလွတ်လပ်တဲ့မီဒီယာတွေကိုဖိလစ်ပိုင်နိုင်ငံမှာ2012ခုနှစ်နဲ့ရုရှားနိုင်ငံမှာ1993ခုနှစ်တုန်းမှာထူထောင်ခဲ့ကြတဲ့သူတွေဖြစ်ပါတယ်။မာရီယာရက်ဆာရဲ့ Rappler Digital Media ဟာသမ္မတဒူတာတေးရဲ့အငင်းပွားပွဲရာမူးယစ်ဆေးပွားနေနေတပ်ဖြတ်မှုတွေပေါ်စုံစမ်းဖော်ထုတ်ခဲ့ပြီးဒီမီထရီမူရာတော့ဖ်ရဲ့နိုဗာဂျာဂက်ဇက်တာကလည်းအာရဘိုင်တွေရဲ့လှုပ်ရက်ကိုဖော်ထုတ်ဝေဖန်ရေးသားခဲ့ပါတယ်။ဒီလိုလွတ်လပ်စွာဖော်ပြခဲ့တာကြောင့်လည်းသူတို့တစ်ယောက်လုံးကအခက်အခဲနောက်ဆုံးမျိုးတွေကြုံခဲ့ကြရတာပါ။